သောတာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်ကြာတာပြင်းညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဗနားရီ3စီးနဲ့ပတ်သက်လို့တိုက်ခတ်ဒီမိုကရက်ပါတီကလွတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးမှုတွေမပြေမလည်ဖြစ်ပြီးတဲ့နောက်သမ္မတထရန့်မက္ကဆီကိုနိုင်ငံနယ်စပ်ကိုဒီနေ့သွားဖို့စီစဉ်ထားပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကန်ပိကတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်ကြောင်းနဲ့အမြန်ဆုံးရပ်တန့်မှုဥရောပတောင်က EU ကဒီနေ့ပဲတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှောင်နဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမှာကတော့စီရေးတင်းမာနေစေဖြစ်တဲ့ရခိုင်ပြည်နယ်ဘက်မှာဒီကနေ့မနေ့မှလည်းရသေးတောင်မြို့နယ်အဆက်မှာမြမတက်မတော်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်း
ပေါ်လာရင်ဆယ်မိနစ်လောက်ကကျွန်တော်တို့ဒီကိစ္စကိုထွက်လာတော့ဒီပဲ့တော်မျိုးနဲ့သိတလူရွာနားမှာတိုက်ပွဲရတယ်တနက်ကနေကြာတော့ကျွန်တော်ကြည့်နေတဲ့ပိုက်တဲ့တင်းမိုင်းရှုပ်ပြီးတော့မတိုင်း
တင်ကဟကန်လဲရက်ခိတာအဖွဲ့ဥက္ကဋ္ဌကိုအန်သာကြီးပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့ဒုနာဆင်ရမယ့်သတင်းလွှာရီမှာတော့ရခိုင်ဒေသကဆစ်ဆောင်ဒုက္ခတွေရင်ကြုံတွေ့နေရတဲ့အခက်အခဲအခြေအနေအရရအကြောင်းအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးသမ္မတထရမ့်တောင်းဆိုမှုနဲ့ပတ်သက်ပြီးသမ္မတနဲ့အတိုက်ခံဒီမိုကရက်တွေကြားပြည်လည်မှုမရသေးတဲ့အကြောင်းစတဲ့သတင်းမှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဗန်နားရီ3စီးနဲ့ပတ်သက်လို့သဘောထားကွဲလွဲနေတာတွေကိုအတိုက်ခံဒီမိုကရက်ပါတီကလွှတ်တော်ခေါင်းဆောင်တွေနဲ့နောက်ထပ်တွဲဆုံဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ပြီးနောက်ဒီနေ့မှာတော့မက္ကဆီကိုနိုင်ငံနယ်စပ်ကိုတွားရောက်ဖို့စီစဉ်ထားပါတယ်။မနေ့ကဒီမိုကရက်ခေါင်းဆောင်တွေနဲ့တွေ့ဆုံရမှာတော့အချိန်ပြည့်အောင်တည်တည်ဖြစ်တဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့သလိုထက်လွှတ်တော်ဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာကတော့သမ္မတရဲ့အပြုအမူဟာစိတ်တူစိတ်ကောက်တတ်သူတူဖြစ်နေပြောဆိုခဲ့တာပါ။တက်ဆက်ပြည်နယ်မက်ကလန်မြို့ကိုဒီနေ့သမ္မတထရန့်တွားမဲ့အစီအစဉ်မှာတော့နယ်စပ်လုံခြုံရေးခြေနေကိုကဲခတ်မှာဖြစ်သလိုနယ်စပ်လုံခြုံရေးစခန်းတွေနဲ့ Rio Grande မြို့ကြောင်တစ်လျှောက်ကနယ်စပ်ကိုလည်းတွားရောက်ကြည့်ရှုဖို့စီစဉ်ထားပါတယ်။အမေရိကန်အကောက်ခွန်နဲ့နယ်စပ်လုံခြုံရေးဌာနရဲ့ကိန်းဂဏန်းချက်လက်တွေအရ Rio Grande မြဝန်ဒေသဟာမကြာခင်ရဲ့နှစ်တွေအတွင်းနိုင်ငံနွင်းကိုတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်သူတွေကိုအများဆုံးဖမ်းဆီးမိတဲ့နယ်မြေလည်းဖြစ်ပါတယ်။2019ခုနှစ်တည်းမှာတော့ဖမ်းဆီးမိခဲ့တဲ့တရားမဝင်ဝင်ရောက်လာသူစုစုပေါင်းရဲ့44ရာခိုင်နှုန်းထိရှိခဲ့တာပါ။သမ္မတကနယ်စပ်မှာဒေါ်လာ5ဘီလီယံကျော်အကုန်ကျပ်ခံပြီးတတိုင်းကာမဲ့အစီအစဉ်နဲ့လူမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုစန့်ကျင်ကြတဲ့ Texas ပြည်နယ်ကလူခွင့်ရေးလှုပ်ရှားသူအဖွဲ့တွေကတော့သမ္မတရောက်လာမဲ့မက္ကလန်လေးစင်းမှာဆန္ဒပြဖို့လည်းစီစဉ်ထားကြပါတယ်။
2016 American သမ္မတရွေးကောက်ပွဲကိုရုရှားဝင်နှောက်ယှက်ခဲ့မှုရှိမရှိစုံစမ်းမှုကိုကြီးကြပ်တဲ့ဒုတိယရှေ့နေချုပ် Rod Rosenstein ယာရုကနေနှုတ်ထွက်ဖို့ပြင်ဆင်နေပါတယ်။ရှေ့နေချုပ်တစ်တောင်ဝင်ထမ်းဆောင်ပြီဆိုရင်တော့ဒုတိယရှေ့နေချုပ် Rosenstein ယာရုကနေနှုတ်ထွက်မှာဖြစ်ပါတယ်။ရွေးကောက်ပွဲတုန်းက Donald Trump အနိုင်ရအောင်လို့ Trump စီးရုံးလှုပ်ရှားသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိစုံစမ်းမှုကို FBI အကြီးအကဲဟောင်း Robert Mueller ကဦးဆောင်စုံစမ်းဖို့တာဝန်ပေးခဲ့တဲ့ဒုတိယရှေ့နေချုပ် Rosenstein အပေါ်သမ္မတ Trump ကမကြခဏဆိုသလိုတိုက်ခိုက်ပြောဆိုလေးရှိပါတဲ့ဒီ Rosenstein အပါဝင်သမ္မတမကျေနပ်ဖူးလို့ယူဆရသူတော်တော်များများအချင်းခံနဲ့ရောင်းနေသလိုလှုပ်ထားတဲ့ဓာတ်ပုံကိုသမ္မတက Twitter ပေါ်မှာတင်ခဲ့တဲ့အထိတိုက်ခိုက်ခဲ့ပေမဲ့ဒုရှိနေချုပ်ကတော့ယာရုကနေဖယ်ရှားခြင်းမရှိပါဘူး ရုရှားပတ်သက်မှုရှိမရှိစုံစမ်းမှုမှာဝင်မပါဘဲဘေးဖယ်နေခဲ့တဲ့အရင်ရှိနေချုပ် Jeff Sessions ကတော့သမ္မတကယာရုကနေဖယ်ရှားခဲ့တာပါရှိနေချုပ်တဲ့အဖြစ်သမ္မတရွေးချယ်ထားတဲ့ဝီလျံဘားကိုအထက်လွှတ်တော်ကအတည်ပြုပြီးသွားရင်တော့သူယာရုကနေပြီးတော့နှုတ်ထွက်တော်မယ်လို့မစ္စတာရိုဇန်စတိုင်းအင်ဂျူရောကိုပြောထားပြီးပြီလို့သတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်။တရားရေးဌာနရဲ့ဒုတိယရှေ့နေချုပ်တာဝန်ကို2019ခုနှစ်မှာတာဝန်ယူခဲ့တဲ့ရော့ရိုဇန်စတိုင်းဟာအစိုးရရှေ့နေအဖြစ်နဲ့တောက်လျှောက်တာဝန်ထမ်းဆောင်လာခဲ့သူဖြစ်ပါတယ်။
ဒီရန်ပေါ်ဖီယာရဲ့ဒုမြန်မှာအမေရိကန်ရဲ့မဟာမိတ်ရဲ့ဘက်ကတောက်ခံမှုရဖို့ကြိုးပမ်းနေတဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီဟာဒီနေ့မှာတော့အီဂျစ်ဆိုးရတောင်ရှိသူတွေနဲ့ကာရိုမြို့တော်မှာတွေ့ဆုံပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုးရလက်ထက်အရှိလေပဲဒေသနဲ့ဆက်ဆံရေးအကြောင်းမွန်လွဲ့ပိုင်းမှာပြောကြားမဲ့မိန့်ခွန်းမှာတော့ဒေသနဲ့ငင်းငင်းတရားဝါပြောရေးတည်ငြိမ်ရေးနဲ့လူညုံမှုကိစ္စတွေအသာပေးပြောဆိုမှာဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ကာရိုမြို့တော်မှာအီဂျစ်သမ္မတအက်ဖတာဖတာ LCC နဲ့တွေ့ဆုံပြီးနောက်ပိုင်းမှာလည်းနိုင်ငံခြားရေးဝန်ကြီးစမရှော်ခရီနဲ့ဆက်လက်တွေ့ဆုံရမှာတော့ဂါဇာတိစားနဲ့စီးပွားဆိုင်ရာပူးပေါင်းဆောင်မှုကိစ္စတွေကိုဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။ဝန်ကြီးပွန်ပူယိုရဲ့သတင်းတစ်ပတ်ကြာရှေ့လပိုင်းဒေသခီးစစ်မှာအီရန်ရဲ့အပြုအမူတွေပြောင်းလဲအောင်ကြိုးစားရမှာဒေသရင်းနိုင်ငံတွေပူးပေါင်းပါဝင်ဖို့ တိုက်တွန်းမှုရည်ရွယ်ထားတယ်လို့ဆီးရီးယားနိုင်ငံကနေအမေရိကန်တပ်တွေပြန်လည်ယုံသိမ်းဖို့အမေရိကန်ကပြင်ဆင်နေချိန်မှာအချမ်းဖက်ဝါဒတံပြန်တက်ပြည့်ရေးတွေဒီသံရွေးနိုင်ငံတွေကိုအမှတ်ခံချက်ပေးဖို့လည်းရည်ရွယ်ထားတာဖြစ်ပါတယ်။ဒီချင်းနိုင်ငံခီးစင်မတိုင်ခင်မှာပဲဝန်ကြီးပွန်ပေဟာချူချင်းချင်းညာမထားပဲယူရိုးနိုင်ငံကိုလည်းတွားရောက်ခဲ့တာဖြစ်ပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကြားမှာ၃ရက်ကြာကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ရလကောင်းတွေရလာမယ်လို့အင်ဂျီရောဘက်ကအကောင်းမြင်ပြောကြားခဲ့ပါတယ်။ဆွေးနွေးပွဲကနေအဖြေတစ်ခုခုရလာဖို့အမေရိကန်ဘက်ကမျှော်လင့်ထားတယ်လို့အင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်က Fox စီးပွားရေးသတင်းကိုပြောခဲ့ပေမဲ့ဘယ်တော့လောက်ဖြစ်လာနိုင်မလဲဆိုတဲ့အချိန်အတိုင်းတာကိုတော့ပြောခြင်းမရှိပါဘူး။နှစ်နိုင်ငံကြားအပြန်အလှန်ကုန်သွယ်ခုံတွေတိုးကောက်တဲ့ကိစ္စကြောင့်ကုန်သွယ်ရေးဆိုင်ရာတင်မာမှုကြီးဖြစ်နေချိန်မှာနှစ်နိုင်ငံကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။တရုတ်ဘက်ကဝယ်မယ်လို့ကတိပေးထားတဲ့ပမာဏများတဲ့အမေရိကန်လက်ရာထွက်ကုန်တွေအပြင်စွန့်အင်ထုတ်ကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိစ္စကိုအဓိကအာရုံစိုက်ဆွေးနွေးခဲ့တယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးဘက်ကနေပြောကြားထားပါတယ်။တရုတ်နဲ့သဘောတူညီမှုမှန်သမျှကိုလက်တွေ့အကောင့်ထဲဖော်မဖော်ဆိုတာဆက်ပြီးတော့စောင့်ကြည့်နေရမှာဖြစ်တယ်လို့လည်းပြောပါတယ်။နှစ်ရက်လို့စီစဉ်ထားပေမဲ့တိုးတက်မှုတွေရှိပုံရတဲ့အတွက်တော့ရကြာခဲ့တဲ့ကုန်သွယ်ရေးဆွေးနွေးပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတော့တစုံတရာပြောကြားခြင်းမရှိသေးပါဘူး။နှစ်နိုင်ငံသွင်းကုန်ခွန်တွေတိုးကောက်တာကိုရက်60ကျော်စိုင်းထားဖို့သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဒီဇင်ဘာလမှာသဘောတူခဲ့ကြပြီးတဲ့နောက်တရုတ်နဲ့အမေရိကန်ကြားမှာပထမဆုံးကုန်သွယ်ရေးဆွေးနွေးပွဲလုပ်ခဲ့တာဖြစ်ပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာလက်နက်ကင်ပြုခတ်တွေကြီးထွားလာနေတဲ့ပေါ်ဆိုရင်ညောင်းနဲ့အမြန်ဆုံးရက်တက်မှုဥရောပသမ္မဂ EU ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်ရက်တက်ဖွဲ့ဝင်တချို့သိဆုံးခဲ့တဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA ရဲ့စီးနှင်းတက်ခတ်မှုကိုရှုတ်ချကြောင်းလဲမြန်မာနိုင်ငံဆိုင် EU ဖွဲ့ဝင်တန်ယုံအကြီးအကဲတွေနဲ့ EU တန်ကိုယ်စားဖွဲ့တို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါစီးရေးတင်မမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာသက်ဆိုင်သူတွေအလုံးကထိနေနေဆောင်ရွက်ချဖို့နဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေတွေနဲ့အညီအရက်သားတွေကိုအကောက်အွယ်ပေးဖို့လဲတိုက်တွန်းထားပါတယ်။တမန်ကျောင်းနဲ့ချီအမြင့်တွယ်လာခဲ့တဲ့ရခိုင်ပြည်နယ်ချက်တဲကိုတွဲဆုံဆွေးနွေးမှုတွေအားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ဖြစ်ရှင်းမှုအရေးကြီးကြောင်းလဲပြောဆိုထားတာပါ။မြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာလေးလာချာစီးရေးလှုပ်ရှားမှုတွေရပ်ဆိုင်ထားဖို့မြန်မာစစ်တပ်ကပြီးခဲ့တဲ့လတည်းမှာကြီးညာခဲ့တဲ့ပေါ်ကျိုးစုကြောင်း EU ကပြောဆိုပေမဲ့ဆက်စွန်းနေတဲ့ချီချုံရတဲ့လက်နက်ကန်ပြုခတ်တွေကိုအဆုံးသတ်နိုင်မဲ့အရှိန်ဟုန်တွေအားကောင်းလာစေဖို့အပြစ်ခတ်ရစဲရေးကိုကာလကိုနောက်ထပ်တတန်းတူဖို့နဲ့ရခိုင်ပြည်နယ်ကိုပါထည့်သွင်းဖို့လဲတိုက်တွန်းထားပါတယ်။ဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့ကဗိုလ်ဒီတော်မျိုးနွယ်မှာရှိတဲ့ရခိုင်စကန်လေးကိုရခိုင်တပ်မတော် AA လက်နက်ကန်ဖွဲ့ကစီးနှင်းတိုက်ခတ်ရမှာရဲတပ်ဖွဲ့ဝင်13ဦးသေဆုံးတဲ့အထိဖြစ်ခဲ့တဲ့အပေါ်နိုင်ငံတကာကစိုးရိမ်မခင်တဲ့သဘောထားကြီးထွက်ပေါ်လာနေရပါစီးရေးတင်မာမှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေတွေပေါ်မှာအလွန်မဲစိုးရိမ်ပူပန်ကြောင်းနဲ့တင်မာမှုတွေကိုငြင်းချက်နဲ့နီးလန့်နဲ့ဖြစ်ရှင်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ဖြင့်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးလည်းဖြစ်တဲ့ကနုတ်ဟော့စပီကာလည်းဒီသတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
မြောက်ကိုရီးယားနျူကလ িয়ার လက်နက်ကိရှင်ရေးကိစ္စအမေရိကန်နဲ့ဆွေးနွေးမှုရဲ့ရှေ့ဆက်မတိုးဖြစ်နေတဲ့အပေါ်မှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်းကစိတ်ပူနေတယ်လို့တရုတ်အစိုးရသတင်းမီဒီယာတွေမှာသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားအစိုးရနဲ့အမေရိကန်အစိုးရကြားဆက်ဆံရေးတိုးတက်အောင်ဆောင်ရွက်ဖို့သူ့ဘက်ကတန်ဓေထံချထားတယ်လို့ကင်ဂျွန်အန်းကသမ္မတရှီဂျင်ပင်ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။ဘေကျင်းမြို့တော်ကိုနှစ်ရက်ကြာသွားရောက်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်တရုတ်နိုင်ငံကနေပြန်သွားပြီးနိုင်ပိုင်းကြာမှာပဲကောင်ဆောင်နှစ်ယောက်ဆွေးနွေးခဲ့တဲ့အကြောင်းတွေသတင်းထွက်ပေါ်လာခဲ့တာပါ။မြောက်ကိုရီးယားရဲ့တန်တမန်ရေးနဲ့စီးပွားရေးအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုကောင်ဆောင်ကင်ဂျွန်အန်းသွားရောက်တာတစ်နှစ်မပြည့်ခင်မှာအခု၄ချိန်ရှိသွားပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယအချိန်တွေ့ဆုံပွဲမလုပ်ခင်တရုတ်ကိုအရင်သွားတာဖြစ်နိုင်တယ်လို့ခန့်မှန်းချက်တွေထွက်ပေါ်နေပါတယ်။2019 January ဓမ္မမဟုတ်ရင် February လလောက်မှာကင်ဂျွန်အန်းနဲ့ဒုတိယအချိန်ထိပ်သီးဆွေးနွေးပွဲဖြစ်နိုင်တယ်လို့သမ္မတထရမ့်ကဒီဇင်ဘာလတုန်းကပြောကြားထားပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ဒုတိယအချိန်ထိပ်သီးဆွေးနွေးပွဲပြီးသွားရင်တော့ကင်ဂျွန်အန်းတောင်ကိုရီးယားနိုင်ငံလာဖို့ပို့ပြီးတော့ချောချောမွေ့မွေ့ဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းသတင်းတောက်တွေကိုဒီကနေ့ပြောကြားပါတယ်။ကင်ဂျွန်အန်းနဲ့သမ္မတထရမ့်တို့2018 July လတုန်းကစင်ကာပူနိုင်ငံမှာပထမအကြိမ်သမိုင်းဝင်တွေ့ဆုံခဲ့ကြတဲ့ကမြောက်ကိုရီးယားအစိုးရကနျူကလ িয়ার လက်နက်ဆွန့်လွှတ်ရေးဝေဝေဝဝသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြပါတယ်။အဲဒီနောက်ပိုင်းမှာထပ်ပြီးတော့တိုးတက်တဲ့လက္ခဏာတွေမတွေ့ရသေးပါဘူး
။က ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြည်ရဲ့ဒီဇင်ဘာလ30ရက်နေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာဖီလစ်ရှစ်ဆက်ခဲတီအနိုင်ရခဲ့တယ်ဆိုတဲ့ရွေးကောက်ပွဲရလဒ်မမှန်ကြောင်းဒုတိယမဲအများဆုံးရခဲ့တဲ့ပြန်ဖက်ကိုဆယ်ကရွေးကောက်ပွဲရလဒ်ကိုပယ်ချရမှာပြောဆိုလိုက်ပါတယ်မဲ38ရာခိုင်နှုန်းကျော်နဲ့ရှစ်ဆက်ခဲတီအနိုင်ရကြောင်းကိုတော့ကွန်ဂိုရွေးကောက်ပွဲဆိုင်ရာဘိုးဖွဲ့ကဒီနေ့စောင်းမှာကြေညာတာပါရွေးကောက်ပွဲမတိုင်ခင်ကောက်ယူရဲ့စစ်တမ်းနေမှာတော့အတိုက်ခံကောင်းဆောင်မာတင်ဖာယူလူအနိုင်ရရဲ့လို့ခံမှန်းခဲ့တာကြောင့်ခုနောက်ဆုံးရလဒ်ကိုလေးလာဆောင်ကြည့်သူတွေလည်းအားအသင့်ခဲ့ကြပါတယ်ရွေးကောက်ပွဲဆိုင်ရာဘိုးဖွဲ့ကမဲမတမာမှုတွေလုပ်ခဲ့ကြောင်းမဲ34ရာခိုင်နှုန်းအနိုင်ရခဲ့တဲ့ဖာယူလူကပြောပြီးတော့ကက်သလစ်တင်းတော်ကလုပ်တဲ့တီချာလွတ်လပ်တဲ့မဲယူတက်မှုရလဒ်ကိုထုတ်ပြန်ပေးဖို့လည်းတောင်းဆိုထားပါတယ်
ဆူဒန်နိုင်ငံမှာတော့သမ္မတအိုမာအယ်ဘာရှာယာရုကနေဆင်းပေးဖို့တောင်းဆိုဆန္ဒပြမှုတွေသမ္မတပေါ်ထောက်ခံအင်အားပြမှုတွေရှိနေတာနဲ့အတူခါတုံးမြို့တော်မှာအခြေအနေတွေဟာဆက်လက်ကျန်းမာနေပါတယ်။ပုံထုံးနေတော့ကဒီသမ္မတဆင်းပေးဖို့တောင်းဆိုဆန္ဒပြသူတွေနဲ့တိတ်မဝေးလာတဲ့နေရာမှာသမ္မတထောက်ခံပွဲလုပ်ခဲ့ရမှာလူထောင်နဲ့ချီတက်ရောက်ပြီးတော့သမ္မတကိုအားပေးခဲ့ကြပါတယ်။သမ္မတဘာရှာအယ်အာရှာကလည်းသူယာရုကနေဆင်းမှာမဟုတ်ဘူးလို့ထောက်ခံသူတွေကိုပြောပါတယ်။အာနာလိုချင်သူတွေအနေနဲ့ဒီလွတ်လပ်မျှတာတဲ့ရွေးကောက်ပွဲဝင်ပြီးတော့အာနာရအောင်လုပ်ရမယ်လို့သူကဆိုပါတယ်။နိုင်ငံရဲ့ဒုတိယအကြီးဆုံးအွန်ဒါမန်မျိုးမှာလုပ်တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲကိုတော့ရဲကလူစုခွဲခဲ့ပါတယ်။ခြေအစစ်တွေနဲ့ပြစ်ခတ်မှုကြောင့်နှစ်ယောက်ထိခိုက်ဒဏ်ရာရတာမြင်ရတယ်လို့နိုင်ငံရေးလှုပ်ရှားသူတယောက်က VOA ကိုပြောပါတယ်။ရဲတွေဘက်ကလူစုပလိုက်ခွဲနေပြီးမဲ့သမ္မတအယ်ဘာရှာဆင်းပေးဖို့တောင်းဆိုဆန္ဒပြမှုတွေဆက်ပြီးရှိနေပါတယ်။ဆူဒန်မှာအဓိကစားသုံးတဲ့ပေါင်မုံဈေးတွေတိတိတတ်တတ်တက်သွားခဲ့ပြီးတဲ့နောက်ဒီဇင်ဘာ19ရက်ထဲကဆန္ဒပြမှုတွေစတင်ခဲ့တာပါရှင
်။ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မုံတို့ပြောပြပေးကြတာပါ။အခုတော့သတင်းလှော်တွေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်ဘူးဒီတောင်မောင်တော်နယ်ဆက်တွေမှာမြမတက်မရုံနဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့အကြားတိုက်ပွဲတွေဖြစ်ပွားနေသေးပါပဲ။ဒီမနေ့ရတိတော်မျိုးနယ်မှာဖြစ်တဲ့တိုက်ပွဲအတွင်းဒေသခံရွာသားတွေစစ်ပေးလို့ရတိမ်းရှောင်နေရတယ်လို့အဲ့ဒီဒေသအတွင်းအကူအညီပေးအဖွဲ့တွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းစီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။စစ်ရေးတင်းမှနေဆဲဖြစ်တဲ့ရခိုင်ပြည်နယ်ဘက်မှာဒီကနေ့မနေ့မှလည်းရတိတော်မျိုးနယ်အစဒေသမှာမြမတမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အီအီတို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အဲ့ဒီဒေသကိုရောက်နေတဲ့တင်ဃဟကန်းလက်ပြည်ထောင်ပွဲဥက္ကဋ္ဌကိုအန်နာကြီးက VOA ကိုခုလူပြောပါတယ်။
ပေါ်လာဤသမီးရောက်ကကျွန်တော်တို့ခြေရသွားပြီးဟိုဆက်လာတော့ဒီပဲ့တော်မျိုးနဲ့သေးတူရွာနာမှာတိုက်ပွဲကအခုလေးဖြစ်နေတယ်တနက်ကနေကြားတော့တနက်ကြီးနေတဲ့ပိုက်တဲ့တင်းကြီးကရှို့တိုးပြီးတော့မတော်ဘူးဒီကျွန်တော်တို့ခေါင်းပေါ်မှာတော့ဟာကြီးကိုတွားနေတာရှိတယ်လက်ခံတက်မလို့အေးနဲ့ဒီမတ်တက်မလို့ဟိုဖြစ်နေတယ်ကြားတော့ရွာနဲ့တော့တမိုင်ပတ်ဝန်းကျင်ကျတော့ဝေးတယ်
ပဲတလူရွာနားမှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားတွေဟာကြေးရွာဖုန်ကြီးကျောင်းနဲ့တက်ပြေကြရွာဖုန်ကြီးကျောင်းတွေကိုတိမ်းရှောင်နေရတယ်လို့တက်ပြေကြရွာဆစ်ရှောင်တွေကိုအကူအညီပေးနေတဲ့ရခိုင်တိုင်းဒါမျိုးလင်များစီယုံဖို့ဝင်တူကခုလိုပြောပါတယ
်။ဒါပေမဲ့တော့ဒီကျောင်းအခုကအဲ့ဒီခရူးရှောင်ဖက်ကိုထွက်တော့တာပေါ့နော်။မကြာခင်မှာပဲလည်းလည်းကြီးပောက်ွက်တွေကြားရတယ်။အဲ့ဒီလည်းငါကြေးရွာကဒီတက်ခန့်တချို့မိသားစုတွေကဖုန်ကျောင်းတွေမှာလာပြီးတော့ခုံလာကြတယ်ပေါ့။ဒီတက်ပြေကြရဲ့လည်းပြီးတော့ပေးတဲ့သူတွေပေါ့နော်။အဲ့ဒီဖုန်ကျောင်းတွေမှာလာကိုတက်ပါလေခဏ။
ကျေးတောင်မြို့နယ်ကတက်ပြေကြရွာမှာ2017ခုနှစ်ကနှစ်ဖက်တိုက်ပွဲတွင်စစ်ချောင်းလဲရကျော်ခုလုံနေတဲ့စစ်ချောင်းစခန်းကခုလည်းဖြစ်ပါတယ်။ဒီကနေ့ကြာတာပသိန်းနေ့မှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့မနေ့ကဘုံသူနေ့မှာဘူဒီတောင်နဲ့မောင်သောနယ်ဆက်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ရခိုင်တမတော်ဤပြန်ကြားရေးတာဝန်ခံခိုင်တုခကခုလိုပြောပါတယ
်။ဇန်နဝါရီလ9ရက်နေ့မှာတော့ဟိုစစ်ကြေးမှုတခုရရှိလိမ့်ကြ။အဲ့မှာဒီကနေ့ကရနေပြီးတော့9လရှိတယ်လေ။အဲ့ဒီမှာဒီမောင်တော်မျိုးနယ်ဆင်းကားပြေရတခုမှဖိတ်ကြည့်တော့ရှိလိမ့်ကြ။အဲ့ဒီဒီလိုတော့မောင်တော်နေကြ။အဲ့ဒီမှာဒီပြန်လို့ကြနေပြီးတော့တောင်းကြဆင်းကားရှိတယ်ကြ။ဒီမနေ့ကစေတန်းဆောင်ပြီးပြီလေတော့တောင်းကြမှုကြရှိတယ်။နောက်ရခိုင်လေးတောင်းကြမှုကြရှိတယ်ကြ။ဒီမှာတော့ပြည့်ကြဆင်းမှုဘာမှမရှိဘူးကြ။ဒီမနေ့မှလည်းကိုယ်ကြောင့်ကြောင့်ပြဿနာမျိုးတွေကတော့ဆက်ပြီးရရှိနေတယ်လို့
ဒီလိုတိုက်ပွဲဖြစ်ပွားနေမှုမှာတမတော်ဘက်ကထိခိုက်ချဆုံးမှုတွေရှိနေတယ်လို့အေအေဘက်ကပြောဆိုမှုနဲ့ပတ်သက်လို့တရားအတိမပြုတ်နိုင်သေးပါဘူးဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုရခိုင်ပြည်နယ်နောက်ပိုင်းတိုင်းစစ်တပ်နာချုပ်တမတော်ပြောခွင့်ရသူအပါအဝင်တမတော်သတင်းမှပြန်ကြားရေးအဖွဲ့တွဲဖွဲ့သွင်းမှုကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပြီးမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးလက်ရှိရခိုင်ပြည်နယ်အတွင်းမှာစစ်ရင်အားတွေတိုးချဲ့လာတယ်လို့တိုက်ပွဲတွေဆက်လက်ပြင်းထန်လာမဲ့အခြေအနေကြောင့်ဒေသခံတွေအတွက်စိုးရိမ်စရာအခြေအနေရှိနေတယ်လို့ရခိုင်ပြည်နယ်အရပ်ဖက်အပြည့်ရစောက်ကြီးရေးဖွဲ့ဝင်ဦးစော်ဝင်းကပြောပါတယ
်။ဆွေးနွေးပွဲကတက်တယ်ကလူမျိုးနွယ်မြင်ရတယ်ဗျာ။တိုက်ပွဲတွေအများကြီးဖြစ်မဲ့လက္ခဏာတွေပဲ
ဲ့အရာစစ်ပွဲအများကြီးဖြစ်နေမလို့လားအဲ့တဲ့ဆုံးရှုံးနေတာမှုတွေလူသားအရင်ဖြစ်ပြီးကျောင်းတိုင်းပြီးရင်ရတဲ့ကြည့်သူတွေစစ်ပွဲဒဏ်ကိုတော်တော်များခံရမယ်
2018နိုဝင်ဘာလကွန်ကစပြီး2019နှစ်သက်ဒီကနေ့အထိမြန်မာစစ်တပ်နဲ့အေအေလက်နက်ကိုင်ဖွဲ့တို့နှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မြို့နယ်ပါဝင်ဘူရီတောင်ရသိပ်တောင်ဘုံညွှန်းမြို့နယ်တွေဘက်မှရွာသား 9,000 ကျော်စစ်ပေးတင်းချောင်နေရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့မှာဘူရီတောင်မြို့နယ်မှာရှိတဲ့နယ်ကြားဆောက်ကင်းစခန်း၄ခုကိုအေအေဘက်ကစီးနင်းတိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်13ဦးကြဆုံးခဲ့ပြီးလက်နက်40ခန့်ဆုံးရှုံးခဲ့တယ်လို့ပြည်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းကရဲကင်းစခန်းတွေကိုအေအေလက်နက်ကန်ဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးနောက်နိုင်ငံတော်သမ္မတတမတော်ကာကွယ်ရေးဦးစီးချုပ်ပါဝင်နိုင်ငံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာအေအေလက်နက်ကန်ဖွဲ့ကိုနိုင်ငံစစ်စင်ရေးလှုပ်ဆောင်သွားဖို့လူအရင်လေချောင်းပါဝင်တိုင်အားတိုးတုံးမှုကိစ္စကိုနိုင်ငံတော်သမ္မတရုံးကနေစစ်ဖက်ကိုညွှန်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရသူကပြောပါတယ်ခင်ဗျာ
နိုင်ငံရင်တရင်ပေးပို့ထားတာပါတဆက်တည်းမှာပဲရခိုင်ဒေသကစစ်ရှောင်ဒုက္ခသည်တွေရဲ့အခက်အခဲအခြေအနေအရရဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေမငြိမ်းနိုင်သေးတာနဲ့အမျှစာနယ်ဇင်းကအခက်အခဲကြောင့်နေရာဆွန့်ထွက်ပြေးသူစစ်ရှောင်အရေးအတွက်လည်းတနည်းတခြားပို့တိုးလာနေပါတယ်။တိုက်ပွဲဖြစ်တဲ့နေရာတဝိုက်ကြီးရွာတွေကနေထွက်ပြေးလာကြတဲ့စစ်ရှောင်တွေဟာကြောက်တော်ပုံနှကျွန်းစတဲ့မြို့နယ်တွေနားကစစ်ရှောင်စခန်းတွေမှာခိုးလုံနေကြပြီးသူတို့အတွက်အရေးပေါ်အကူအညီတွေလည်းလိုအပ်နေပါတယ်။စစ်ရှောင်ဒုက္ခသည်တွေရဲ့အခြေအနေရရနဲ့ပတ်သက်ပြီးအဲ့ဒီစခန်းကြီးတွေကနှစ်ခုကိုမကြခင်ရပိုင်းအတွင်းကကိုတိုင်းသွားရောက်တည်င်းယူခဲ့တဲ့ကိုကျော်ကျော်သိန်းကတည်င်းပေးပို့ထားပါရဲ့ရှင်
။မြမတပ်မတော်နဲ့ရခိုင်တပ်မတော်အီအီတို့ကြောင့်2018ခုနှစ်နိုဝင်ဘာလကမိုင်းလောက်ကစလို့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်ရတိတောင်ဘူးဒီတောင်ပုံနှကျွန်းအစားရှိတဲ့ဒေသတွေမှာတိုက်ပွဲတွေခက်ဆစ်ဆစ်ပိုပြီးဖြစ်လာတာကြောင့်နေရာစွန့်ထွက်ပြေးရတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်ဟာခန့်မှန်းကြီး4000လောက်တိရှိနေပြီလို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။အဲ့ဒီဒုက္ခသည်တွေယာယီခိုလုံနေထိုင်နေရတဲ့ဒုက္ခသည်စခန်း10ခုတည်းမနေရှိနေပြီဖြစ်ပြီးအဲ့ဒီအထက်ကကြောက်တော်မျိုးနဲ့အဆက်မှရှိတဲ့ဝေါ်တော်ဒုက္ခသည်စခန်းနဲ့ပုံနှကျွန်းမျိုးနယ်တွေကအထက်မြက်လဲဒုက္ခသည်စခန်းတို့ကိုမကြသေးခင်ရပိုင်းတွင် VOA ကသွားရောက်ခဲ့ပါတယ်။အထက်မြက်လဲစခန်းဟာဒီဇင်ဘာလ29ရက်နေ့ကစပေါ်လာတာဖြစ်ပြီးဝေါ်တော်စခန်းကတော့ဒီဇင်ဘာလ30ရက်နေ့ကစပေါ်လာတာပါ။ဝေါ်တော်စခန်းမှာလူကြီးတထောင်ကျော်ရှိတာကြောင့်ကျောက်တော်မြို့နားမှာလက်ရှိအချိန်ထိဆိုရင်အကြီးဆုံးစစ်ဆောင်ဒုက္ခသည်စခန်းဖြစ်တယ်လို့အဲ့ဒီအထက်က600ကျော်ဟာကလေးငယ်တွေဖြစ်တယ်လို့သိခဲ့ရပါတယ်။အထက်မြက်လဲဒုက္ခသည်စခန်းမှာတော့လူဦးရေ350ကျော်ရှိပြီးအဲ့ဒီအထက်က100ကျော်ဟာကျောင်းနေအရွယ်ကလေးငယ်တွေဖြစ်ပါတယ်။သူတို့အားလုံးဟာသူတို့ကြေးရွာတွေထဲမှာတိုက်ပွဲဖြစ်လို့ထွက်ပြေးလာကြတာမဟုတ်ဘဲရွာနီးချုပ်ဆက်တွေမှာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်စာနယ်ဇင်းကတည်ယူခွင့်ကိုတမတော်တပ်ဖွဲ့တွေကပိတ်တင်ကန့်သတ်လိုက်တဲ့အတွက်အခက်အခဲကြုံရပြီးရွာတွေကနေထွက်လာကြသူတွေပါတရှိအားဖြင့်ဗထောင်စခန်းတစ်ခုလုံးကလူတွေအနေနဲ့တောက်ရည်သုံးရည်အတွက်စခန်းနာကရေကန်ကြီးတစ်ခုတည်းကိုပဲမိခိုနေကြရပြီးလက်ရှိလူဦးရေရကိုပဲနောက်10ရက်လောက်ဆိုရင်ရေကန်တွေကရေကုန်သွားတော့မယ်လို့ပြောကြပါတယ်အထက်မြန်လဲစခန်းမှာဆိုရင်လေချိုးရည်ရင်းငယ်လေးတစ်ခုကိုပဲတွေ့ခဲ့ရပြီးအရေးပေါ်လိုအပ်နေပြီဖြစ်ပါတယ်အခုရနေတဲ့တောက်ရည်သုံးရည်ဟာလည်းတန်ရှင်းမှုမရှိတာကြောင့်ဝမ်ပြေယောဂါခံစားကြရသူတွေရှိတယ်လို့ဝရောင်စခန်းမှာအစိုးရဂျမ်းမာရေးဌာနကဖွင့်ပေးထားတဲ့စေပေးကမ်းလေးမှာဆေးကုသပေးနေတဲ့သူနာပြုဆရာမလေးကပြောပါတယ်စခန်းတစ်ခုစလုံးကိုတရင်နောက်တွေရောက်တဲ့အချိန်မှာအကူအညီတွေလာပေးဖို့ကြသူဒုံမမြောက်ကိုတွေ့ခဲ့ရပြီးအဲ့ဒီအထက်မှာတူကတော့စစ်တွေမျိုးရခိုင်ဂီတညီအကိုအဖွဲ့ကကိုထွန်းမြတ်ခိုင်ပါ
တော်တော့ဖွင့်ဆိုင်ရဆောင်ရသေးတယ်အရင်အေးတယ်ကျွန်တော်ကတော့အိမ်မှာနွေးနေကြွတွေဆောင်နေရှုံပြီးတော့နေကြတယ်ဟာ
အဲ့ဒီစကမ်းမှာ
ဘယ်လိုရှိကြမလဲစီပေးချောင်းစကမ်းမှာဘယ်လိုရှိကြမလဲအဲ့လိုစာနာထောက်ထားတဲ့စိတ်လေးတစ်ခုနဲ့ကျွန်တော်တို့ကလာပြီးတော့အကူအညီပေးတာပါကျွန်တော်တို့ကိုတက်ဆုံးတက်လောက်ပါဗျာ
လက်ရှိစကမ်း10ခုထက်မနည်းမှာရောက်နေပြီးသားဆစ်ဆောင်ဒုက္ခသည်ရေအတွက်ပြင်နောက်ထပ်ပိုတိုးလာနိုင်ခြင်းရှိတယ်လို့ဒုက္ခသည်စကမ်းတွေကိုလှည့်လည်သွားလာပြီးအကူအညီတွေပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်မျိုးသားကွန်ရဲရဲ့ဥက္ကဋ္ဌဖြစ်သူဦးတင်ထူအောင်ကဝထောင်စကမ်းမှာတရင်တော့တွေကိုပြောတယ်လို့ဘာကြောင့်သူအဲ့ဒီလိုခံမှန်းတာလဲဆိုတော့ကိုအခုလိုရှင်းပြပါတယ
်။အဲကြောက်ကြလဲတောင်းရင်ထောင်းတို့တစ်ဖက်ကတိုင်းသားလက်နက်ကိုင်တွေကလည်းအဲနေနေကျိုးမှုရယူဖို့ကြိုးစားတဲ့အခြေခံမျိုးတွေနော်။အဲ့တော့ဒီအရမှာဖြစ်ဖြစ်တိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်လာနိုင်တဲ့အခြေခံမျိုးတွေကိုသိရအ
ောင်။ဒါပြင်အကူအညီပေးသူတွေအဓိကကြုံရတဲ့နောက်ထပ်အခက်အခဲတစ်ခုကတော့အလန်းဝေးပြီးပိတ်မိနေတဲ့ကျေးရွာတို့ကိုသွားခွင့်မရပဲတားဆီးခံရတဲ့အတွက်အဲ့ဒီရွာတွေမှာပိတ်မိနေတဲ့ဒေသခံတွေစီကူညီကယ်ဆယ်ရေးအမြန်ဆုံးရောက်နိုင်ဖို့ဖြစ်တယ်လို့လည်းဦးတင်ထူအောင်ကပြောပါတယ်။ဒေသခံလူလူဒုက္ခရောက်ရတဲ့အခြေအနေကိုတိုက်ပွဲတွေရပ်ပြီးနိုင်ငံရေးအရငြိမ်းချမ်းတဲ့နည်းနဲ့မဖြေရှင်းမဲနဲ့တော့ရခိုင်ပြည်နယ်မှာဒီဒုက္ခတွေငြိမ်းတော့မှာမဟုတ်ဘူးလို့စစ်တွေခြေဆိုင် ရခိုင်အမျိုးသားပါတီ ANP ရဲ့ထွေထွေတွင်ရမှုဦးထွန်းအောင်ကျော်ကတုံ့တက်ပါတယ်
ဒီမှာတကယ်တော့ဒီတောင်သားတွေဟိုတောင်ပေါ်မှာနေတဲ့ဟိုချောင်းပြမှာနေတဲ့လူတွေဒီနေ့လားဒီနေ့ချင်းကဝါကုစားတဲ့လူတွေပဲအသက်လူပြီးတော့ပြည်စီမီဆောင်ဒုက္ခရောစခန်းကြီးပုံအဲ့လိုဖြစ်လာတာ
ဗီယိုရီကတွေ့ရတဲ့ဆစ်ဆောင်ဒုက္ခတွေပြီဟာမလို့တိုင်းရင်းသားတွေဖြစ်ကြပြီးတခြားစခန်းတွေမှာရခိုင်တိုင်းရင်းသားတွေလည်းရှိတယ်လို့အကူအညီပေးသူတွေကပြောပါတယ်ဒီဆစ်ဆောင်ဒုက္ခတွေပြီကိုသက်ဆိုင်ရာပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအပါအဝင်ရခိုင်ပြည်နယ်တွင်တခြားဒေသတွေမှာပြည်ပခါတွေဖြစ်တုန်းကဘေးဒဏ်တင့်သူတွေကိုအလုံးချင်းနဲ့အကူအညီပေးခဲ့အကူအညီပေးနေစေနိုင်ငံတကာအဖွဲ့အစည်းတွေကထိရောက်တဲ့အကူအညီထောက်ပံ့မှုတွေပေးကြဖို့လက်ရှိအကူအညီပေးနေသူတွေကတောင်းဆိုကြပါတယ်ခင်ဗျာ
ဒေါ်ရရှင်များရှင်ဒီခေတ်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။ဒီတင်မာမှုတွေလက်နက်ကင်ပြည်ပခါတွေအထက်ဘယ်ဒီမှာအထူးကတာဝန်ရှိပါသလဲ။နိုင်ငံတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညွတ်ရေးအတွက်ဒေါ်ရရှင်တို့ရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နိနိညာလည်းရဲ့လိုင်းစီစဉ်ကအကျိုးဆိုပါရရှင်လာမယ့်စနေညတဲ့လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အရင်းနဲ့အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်အမေရိကန်နဲ့မက္ဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးတမရထရမ့်တောင်းဆိုမှုနဲ့ပတ်သက်ပြီးတမရနဲ့အတိုက်ခံဒီမိုကရက်တွေကြားမှာအတုံးစီရန်ပုံငွေခွဲဝေချထားရေးပြည်လည်မှုမရသေးပဲအစိုးရဌာနတော်တော်များများပိတ်ထားတာသုံးမှတ်နေပါရှိပါပြီဒေါ်နယ်ထရမ့်ရွေးကောက်ပွဲမဲဆွယ်စည်းရုံးခဲ့စဉ်ကဒီတိုင်းတည်ဆောက်မယ်လို့ကြေညာပေးထားတဲ့အတိုင်းလုပ်ပြဖို့က2020သမ္မတရွေးကောက်ပွဲမှာသူထပ်ပြီးရှင်ပြိုင်မှုတွေအရေးကြီးတယ်လို့သူကယူဆနေတာဖြစ်ပါတယ်။အတိုက်ခံဒီမိုကရက်တွေကတော့သမ္မတကတောင်းဆိုနေတာကိုဟန်တားဖို့လိုအပ်တယ်ဆိုတာပြသဖို့အတွက်သူတို့ပါတီရဲ့ရည်တည်ချက်အတိုင်းအခိုင်အမာရည်တည်နေပါတယ်။အစိုးရဌာနတွေပိတ်ထားရတဲ့အငင်းပွားမှုနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးရဲ့နိုင်ငံရေးတွန်းအားတွေအကြောင်းကို VOA သတင်းတောက်ချင်းမလုံးကသတင်းပေးပို့ထားတာကိုဒေါက်ခင်ဆိုးဝင်းကပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်ဒေသမှာအကြက်တဲဖြစ်နေတာကြောင့်တိုင်းကာဖို့လိုအပ်တယ်လို့သမ္မတထရမ့်ကနိုင်ငံကိုရုပ်ရှင်သံကြားကနေတိုက်ရိုက်ထပ်လောင်းပြောဆိုလိုက်ပါတယ
် Democrats in Congress have refused to acknowledge the crisis and they have refused
ကွန်ဂရက်လွှတ်တော်ကဒီမိုကရက်တွေကဒီအကြက်တဲကိုအတိမတ်ပြုဖို့ညှင်းနေကြပါတယ်ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့ရဲ့မိသားစုတွေကိုတတိရှိရှိအကာအကွယ်ပေးနေတဲ့နယ်ကြားဆောင်တပ်ဖွဲ့တွေအတွက်အပူတပြင်းလိုအပ်နေတဲ့ပစ္စည်းပစ္စယတွေပံ့ပိုးပေးဖို့ကိုလည်းဒီမိုကရက်တွေကလက်မခံပါဘူ
းဒီမိုကရက်တွေကတတိုင်းတိဆောက်ရေးကိုဆန့်ကျင်နေကြပြီးသမ္မတထရမ့်ကသူ့ရဲ့အခရာကျတဲ့မဲဆွယ်စည်းရုံးရေးကတိကိုဖြည့်ဆည်းဖို့အတွက်နိုင်ငံကိုတရားခံလုပ်ထားတယ်လို့ယူဆနေကြပါတယ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာက
Most presidents have used oval office addresses for noble purposesThis president
သမ္မတအများစုဟာမြင့်မြတ်တဲ့ရည်ရွယ်ချက်နဲ့မိကုံးကိုပြောဖို့အတွက်အင်ပီယိုရဲ့အထင်ကြီး Oval Office ရုံးခန်းကိုအသုံးပြုကြတာဖြစ်ပါတယ်။ဒီသမ္မတကတော့ Oval Office ကိုအသုံးပြီးတော့သူ့ဆွေးအဖွဲ့မတိမငိမ်ဖြစ်နေတာကိုအာရုံလွှဲဖို့အကြောက်တရားနဲ့ချင်းချောက်ပြီးတော့အကြက်တဲကိုဖန်တီးနေတာဖြစ်ပါတယ်
။ Texas ပြည်နယ်ကနေသမ္မတ Trump ရဲ့မိကုံးကိုစောင့်ကြည့်တဲ့သူ့ကိုထောက်ခံသူ Generia Lewis ကတော
့ It was a plea. I saw a logical plea and I
သမ္မတကအတနာခံတောင်းဆိုနေတာပါတဲ့။ကျိုးကျောင်းစီလျော်တဲ့တောင်းဆိုမှုတရားလို့သူရှုမြင်ပါတယ်တဲ့သူထောက်ခံတယ်လို့ပြောဆိုသွားတာပါဒါပေမဲ့အစိုးရရုံးနေပိတ်ထားလို့အလုံမသွားရတယ်လို့လက်စာမရကြပဲစိတ်ပြက်လက်ပြက်ဖြစ်နေကြသူတွေထဲမှာ Massachusetts ပြည်နယ်ကMike Gesagian လည်းပါဝင်ပါတယ
် Essentially holding hostage our paychecks while you know
နိုင်ငံကံကြဲတဲ့သူတွေပြန်လည်ထိုးနှက်နေချိန်မှာကျွန်တော်တို့ကိုလက်ကမပေးပဲအချက်ခံထားတာကတော့လုံးဝမတရားပါဘူးလူတိုင်းတွေ့လည်းမတရားရကြပါတယ်
ဒေါ်နယ်ထရမ့်ကနေဆက်တတိုင်းကာဖို့မက္ကဆီကိုနိုင်ငံကအကုန်ကြခံလိုက်မယ်ဆိုတဲ့ကတိနဲ့မဲဆွယ်စည်းရုံးခဲ့ပြီးထောက်ခံမှုရရှိခဲ့တာဖြစ်ပါတယ်။သူ့ရဲ့ဒီကတိကိုသဘောကျတဲ့တမျိုးကြဝါဒီတွေရဲ့ဖိအားပေးမှုနဲ့ရင်ဆိုင်နေရတယ်လို့ဗာဂျီးနီးယားတက္ကသိုလ်ကအကဲခတ်ပုဂ္ဂိုလ်လယ်ရီဆာဘတ်တို့ကတုံ့တက်ပါတယ
်။ Essentially they said if you don't push harder for your wall and you don't get billions
of dollars. ဒါတော့ပြည်ကျနာကိုပြောကြမှာပေါ့ဗျာ။တကယ်လို့ဒီဒရိုင်းကားဘုတ်အတွက်ခမရဖိဖိစီစီမလုပ်ဘူးဆိုရင်ခမရဘီလီယံနဲ့ချီတဲ့ဒေါ်လာတွေရအောင်မတောင်းနိုင်ရင်ခမရကိုအမကန်ထောက်ခံတဲ့ဒရိုင်းကားဘုတ်ထောက်ခံသူတွေကိုကိုစားပြုတဲ့သူတွေက2020ရွေးကောက်ပွဲကြရင်ခမရကိုထောက်ခံကြမှာမဟုတ်တော့ဘူးလို့ပြောကြမှာပေါ့ဗျာ
။လူဝေမှုကြီးကြပ်ရေးဟာအတိုက်ခံဒီမိုကရက်တီစံပြုအလေးထားတဲ့ကိစ္စဖြစ်ပြီးဒရိုင်းကားရေးကိုဆန့်ကျင်နေသလိုသမ္မတထရမ့်ရဲ့အမကန်ချင်းကပ်မှုတွေကိုလည်းခြုံငုံပြီးဘဝင်မကျဖြစ်နေတာလို့ဆဘာတိုကပြောပါတယ်
။ It's about the treatment of immigrants at the borders. It's about
လက်သမဆွေးပြောင်းဝင်ရောက်ဖို့ကြိုးစားသူတွေကိုပြုမှုဆက်ဆံတာမိသားစုတွေခွဲထားတာတွေကြောင့်ဆန့်ကျင်နေတာဖြစ်ပါတယ်။ဒါဟာလူခွင့်ရေးပြဿနာပါ။လက်သက်လုံခြုံရေးကိစ္စမဟုတ်ပါဘူး။
သမ္မတထရမ့်ကသမ္မတတက်တန်းနှစ်နှစ်စစ်တမ်းမှာတမိုင်းတွင်လောက်အောင်လူကြိုက်နည်းတဲ့အဖြစ်ကိုလှည့်လည်ရှုပြီးသူ့ကိုအမာခံထောက်ခံသူတွေကျေနပ်အောင်သာအာယုံစိုက်နေတာဟာအန္တရာယ်များတဲ့စွန့်စားမှုတစ်ရပ်ဖြစ်တယ်လို့တမိုင်းပညာရှင် Doris Gaines Goodwin ကသုံးသပ်ပါတယ
်။ I haven't seen President Trump move from a campaigning mode to a governing mode.
သမ္မတထရမ့်အနေနဲ့မဲဆယ်စည်းရုံးနဲ့အဆင့်ကနေပြီးတော့အုပ်ချုပ်တဲ့အဆင့်ကိုပြောင်းသွားတဲ့အခြေအနေကိုမတွေ့ရသေးပါဘူး။သူ့အမကန်ထောက်ခံသူတွေနဲ့ဆက်ဆံရေးသိက္ခာမဲ့ဆိုတာကိုပဲသူ့ရဲ့စိတ်ထဲမှာဆွဲနွေပုံရပါတယ်။အဲ့ဒီအခြေအနေကနေကြော်ပြီးတော့ရှေ့ဆက်ဖို့ကြိုးစားတာမတွေ့ရပါဘူး။သူ့ရဲ့အမကန်ထောက်ခံသူတွေကိုမဆုံးရှုံးဖို့တေချာအောင်လှုပ်ချနေတာဖြစ်ပါတယ်
။သမ္မတထရမ့်ကသူနောက်ထပ်ပြန်ရွေးခံဖို့အတွက်အခုအချိန်ထိအထမမြောက်သေးတဲ့နေရက်ဒီဇိုင်းကာရေးနီလန်းကအဓိကကြတယ်လို့ယုံကြည်နေတာဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေနီးကပ်လာတာနဲ့အမျှဒီမိုကရက်တီအပါအဝင်သမ္မတအရွေးခံမှုစိုင်းပင်းနေသူတွေကဒေါ်နယ်ထရမ့်နိုင်ငံရေးအရအောင်ပွဲမခံနိုင်အောင်အတူတူစိတ်ပိုင်းဖြတ်ထားပုံရပါတယ်ရှင်
။ထောက်ခင်ဆိုရင်းပြောပြပြီးခဲ့တာပါဒီကနေ့ကြာတာပြည်ညနေပိုင်းထွေသတင်းလှော်တွေကတော့ဒီလောက်ပါပဲရှင်။နောက်ထပ်2နာရီကြာမှထုတ်လင်းမယ်ည9နာရီအစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။အခုအစီအစဉ်လေးအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင
်။မြေကန်သမ္မတဒေါ်နယ်ထရမ့်ဘဏ္ဍာရေးသုံးစင်းနဲ့ပတ်သက်လို့သဘောထားကိုလက်နေတာတွေကိုတိုက်ခိုက်ဒီမိုကရက်ပါတီကလွတ်တော်ခေါင်းဆောင်တွေနဲ့နောက်ထပ်တွဲဆုံဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ပြီးနောက်ဒီနေ့မှာတော့မက္ကဆီကိုနိုင်ငံနယ်စပ်ကိုသွားဖို့စီစဉ်ထားပါတယ်။ဒီနေ့တော့ဒီမိုကရက်ခေါင်းဆောင်တွေနဲ့တွေ့ရမှာတော့အချိန်ပြည့်အောင်တက်တက်တာဖြစ်တဲ့ကြောင်းသမ္မတထရမ့်ကပြောခဲ့တယ်လို့ထက်လွတ်တော်ကဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာကတော့သမ္မတရဲ့အပြုမူဟာစိတ်တူစိတ်ကောက်တဲ့သူတူနဲ့တူရဲ့ကြောင်းပြောဆိုခဲ့တာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝန်နောက်ရှက်မှုရှိရှိစုံစမ်းမှုတွေကိုကြီးကြပ်ရတဲ့ဒုတိယရှင်နေချုပ်ရော့ရော့ဇစ်စတိုင်ယာရုကနှုတ်ထွက်ဖို့ပြင်ဆင်နေပါပြီ။ရှင်နေချုပ်သည်စတင်တာဝန်ထမ်းဆောင်ပြီးဆိုတာနဲ့ဒုတိယရှင်နေချုပ်ယာရုကထွက်မှာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার နဲ့ကင်းရှင်းရေးကိစ္စအမေရိကန်နဲ့ဆွေးနွေးမှုတွေရှေ့ဆက်မတိုးနိုင်ပဲဖြစ်နေတဲ့ပေါ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကစိတ်ပူနေတဲ့အကြောင်းတရုတ်ဆွေးရပါတဲ့နေ့ကဖော်ပြနေပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ဆွေးရလို့ကြဆက်ဆံရေးတိုးတက်အောင်ဆောင်ဖို့သူ့ဘက်ကတနိဋ္ဌန်ချထားတဲ့အကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကတရုတ်တမန်ရှီချင်းဖင်ကိုပြောကြားခဲ့တယ်လို့လည်းသတင်းတွေကဖော်ပြနေကြတာပါ။ရခိုင်ပြည်နယ်မှာလက်နက်ကန်ပြည့်ခွက်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်တဲ့အကြောင်းနဲ့အမြန်ဆုံးရပ်တန့်မှုဥရောပသမ္မတ EU ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။ရတပ်ဖွဲ့ဝင်တချို့သိဆုံးခဲ့တဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ A ရဲ့စီးနင်းတက်ခတ်မှုကိုရှုတ်ချတဲ့အကြောင်းလဲမြန်မာနိုင်ငံဆိုင်ရာ EU ဖွဲ့ဝင်တန်ယုံအကြီးအကဲတွေနဲ့ EU တန်ကိုယ်စားဖွဲ့လို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားတာပါ။စီးရီးတင်မာမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာသက်ဆိုင်သူတွေအားလုံးကထင်းထင်းထင်းထင်းဆောင်ရွက်ချက်ဝင်နဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေတွေနဲ့ညီအရသားတွေကိုအကာအကွယ်ပေးဖို့လည်း EU ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Asia Set 7 Juru ကနေထုတ်လင်းပေးမယ့် VOA နိုင်စဉ် TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.
From Washington.